ဟုတ်ကဲ့အခုအင်ဒိုနီးရှားခီးစင်မှာအင်ဒိုနီးရှားပါလီမန်လွှတ်တော်နဲ့တက်ရတယ်ပေါ့နော်ဒီလွှတ်တော်တက်တဲ့အခါမှာဗမာဒီမြန်မာပြည်အရေးကိုပြောကြားတယ်ဆွေးနွေးတယ်လို့လည်းကြားပါတယ်ခင်ဗျာအဲ့ဒါလည်းနည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ကျွန်တော်အခမ်းအနားတော့ဒါသူတို့လွတ်နိုင်ရင်အခမ်းအနားပေါ့နော်အဲ့ဒါတက်ကြတယ်အဲ့မှာလည်းပဲခုနကလွှတ်တော်ဥက္ကဋ္ဌကနေပြီးတော့မှသူတို့အထူးဖိတ်ကြားရတဲ့ပုံစံတွေသူတို့ကြီးညာပါတယ်ကြီးညာပြီးတော့ကျွန်တော်ဗမာပြည်ကိုယ်စားလှယ်ကျွန်တော်တို့ကြီးညာတယ်ကျွန်တော်ဒီ MP ပေါ့နော် Members of Parliament Junior မကျွန်တော်ကအားနေပြီးဒီမှာ delegation ရောက်နေပါတယ်ဆိုတော့သူတို့တရားဝင်ကြီးညာပါတယ်အဲ့တော့ဒီပိုင်းပေါ့နော်။နောက်လူမီးရခါကျတော့ခဏပြီးသွားတဲ့ခါကျတော့ညနေပိုင်းမှာကျွန်တော်တို့ဒီပြီးသွတ်လွှတ်တော်ဥက္ကဋ္ဌနဲ့တွေ့တယ်။တရားဝင်သွားပြီးတော့ကြည့်ပါတယ်။သူတို့ပြီးသွတ်လွှတ်တော်ခါမှမှာပဲ။သူတို့ဘက်ကနေပြီးတော့ကျွန်တော်တို့ပြီးသွတ်လွှတ်တော်ဥက္ကဋ္ဌနောက်သူတို့ခါနောက်ပြီးတော့သူတို့စီရနေပြီးတော့ကျွန်တော်တို့သူတို့ဒီပါလီမန်နေနဲ့ဆက်ဆံရေးပေါ့နော်။သူတို့ကော်မတီအဲ့ရကျွန်တော်တို့ဒီကောင်းဆောင်နေနောက်ပြီးတော့ကျွန်တော် AIPMC ပေါ့။နောက်ကျ ASEAN ကဗမာရေးထောက်ခံနေကျွန်တော်တို့အမတ်တွေသူတို့တွေလည်းပဲတက်ကြပါတယ်။ဒါကျွန်တော်တို့အဲ့မှာကျွန်တော်တို့ရှိရတဲ့နေပြီးတော့ကြာကျေးဇူးတင်ကြောင်းပြောတယ်ကျွန်တော်တို့အခုဘောနော်ဒါပထမအဆုံးအကြိမ်ပေါ့ကျွန်တော်တို့တွေအနေနဲ့တော့တရားဝင်တာမျိုးဖိတ်ကြားခံရတယ်အတိမပြုပြီးတော့ကျွန်တော်တို့အဲဒီလိုဆက်ဆံနေတဲ့ကျွန်တော်ကျေးဇူးတင်တယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီအင်ဒိုနီးရှားအမတ်တွေရောပဲကျွန်တော်တို့ကုနာကပြည်သူ့လွတ်တော်ကိုဥက္ကဋ္ဌရောပဲဗမာပြည်အရေးမှာတဲ့ကြွကျွန်တော်တို့အရင်တော့လည်းကုခဲ့ကြတယ်ကျွန်တော်တို့ Inter Parliamentary Union လို့ခေါ်တဲ့ဒီကမ္ဘာကျွန်တော်တို့ပါလီမန်များကျွန်တော်တို့အဖွဲ့မှလည်းသူတို့ဗမာရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွန့်ပြည့်ချက်တွေကြောင်းကုခဲ့ရတာရှိတယ်။နောက်တစ်ခုက AIB ပေါ့နော်။ကျွန်တော် ASEAN Inter Parliamentary Assembly ဆိုတာကျွန်တော် ASEAN ပါလီမန်အမဒီပြည်သူ့လွှတ်တော်များအဖွဲ့ပေါ့တမကပေါ့။အဲအဲ့မှာလည်းပဲအင်ဒိုနီးရှားအဖွဲ့ရနေပြီးတော့ဒီဗမာကျွန်တော်တို့ဒီအမတ်တွေအဲ့မှာနေရာရရှိရေးနောက်သူနဲ့ထိုက်တန်တဲ့ကျွန်တော်နေရာပေါ့နော်။အဲ့မှာ member အနေနဲ့မဟုတ်တော့မှာပဲ observer အနေနဲ့ကျွန်တော်ရရှိဖို့ဆိုတော့ကျွန်တော်တို့ဒါဆိုတင်လို့ရှိတယ်။တကယ်ကြွရတယ်လုခဲ့ရတယ်။အခုလည်းပဲအာဂျင်နာထဲမှာကြောင်သူတို့ထည့်ပေးထားကြတယ်။အဲ့ဒါတွေကအစပေါ့နော်ကျွန်တော်တို့ဒါရင်နဲ့ပတ်သက်ပြီးတော့ကျွန်တော်ကြီးစုတင်တယ်ဆိုတော့ကျွန်တော်တို့ပြောတယ်။အင်ဒိုနီးရှားကျွန်တော်တို့ပြည်သူ့လွှတ်တော်ကျွန်တော်ဥက္ကဋ္ဌကသူ့အနေနဲ့ပြောတာကဒါသူတို့တာဝန်ပဲပေါ့နော်။ ASEAN မှာဆိုရင်သူတို့ကအကြီးဆုံးဒီမိုကရေစီနိုင်ငံ။နောက်ပြီးတော့ကျတော့ဒီတကဘာလုံးနဲ့ခြုံကျင်းနေပဲတတိယအကြီးဆုံးကျွန်တော်တို့ဒီဒီမိုကရေစီနိုင်ငံ။ဒါကြောင့်မို့သူတို့မှတာဝန်ရှိပါတယ်။ဒါကြောင့်သူတို့တာဝန်ကိုသူတို့ဒါဖြည့်ဆည်းနေတာပေါ့ပေါ့နော်။ဆိုရခါကျတော့သူတို့ဒီအနေနဲ့ရင်းနှီးလည်းကူမယ်။နောက်မှလည်းပဲကျွန်တော်တို့ဒီတဲ့ပို့ပြီးတော့ကျွန်တော်တို့ကူမယ်ဆိုတော့ကျွန်တော်တို့ပြောပါတယ်
။ဟုတ်ကဲ့အထူးသဖြင့်ပြီးသွားတဲ့ဆန္ဒခိုင်ပွဲနဲ့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အင်ဒိုနီးရှားဦးဆောင်ပြီး ASEAN မှာရွေးကောက်ကံလွှတ်တော်ကိုယ်တော်လေးဘက်ကနေပြီးတော့ရည်တည်ပေးဖို့ပြောခဲ့တာရှိတယ်လေကျွန်တော်တို့ဖတ်ပါရဲ့ဗျ။အဲ့ဒါလည်းနည်းနည်းပြောပြပေးပါ
။ဟုတ်ကဲ့ကျွန်တော်ကတော့နော်ဒီမှာလည်းပဲကျွန်တော်တို့ position ပေးပါပေါ့နော်။ကျွန်တော်တို့ရဲ့သဘောထားတွေကိုကျွန်တော်တို့ဘဝပြည်မှာဖြစ်နေတဲ့အခြေအနေတွေနောက်ပြီးတော့ကျွန်တော်တို့ဒီအထက်မှာရှိတဲ့ NLD နဲ့အမတ်တွေရဲ့အနေထားသဘောထားကျွန်တော်တို့ရဲ့သဘောထားလေးကိုကျွန်တော်တို့စာရမ်းနဲ့ဆောင်ရေးပါတယ်။နောက်ပြီးတော့ကျွန်တော်ဒီအဲ့ဒီစာရမ်းနဲ့မှာပါတာတော့ကျွန်တော်တို့ရဲ့အမြင်နောက်ပြီးတော့နိုင်ငံတကာကနေပြီးတော့ဘာတွေလုပ်ပေးသင့်တယ်ပေါ့နော်။ဆိုတော့အဲ့ဒါကလေးကိုကျွန်တော်တို့ဒီခုနကအဲကျွန်တော်နဲ့တွေ့တဲ့ဒီပဲဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့ကျွန်တော်ကပြည်သူ့လွှတ်တော်ဥက္ကဋ္ဌနောက်ပြီးတော့ဒီ NGO ပေါ့နော်။ဒီနောက်တစ်ခုကတော့ကျွန်တော်တို့မီဒီယာတွေအသိဉာဏ်တွေအကုန်လုံးကျွန်တော်ပေးပါတယ်။ဒီနံပါတ်၄ချက်ကတော့ကျွန်တော်တို့ဒီတိုက်ခံအင်အားစုတွေအနေနဲ့ကျွန်တော်တို့ဒီနိုင်ငံရေးရာတွေးဆောင်ဆွေးနွေးတော့အများနဲ့တောင်းတယ်အခုလည်းပဲဆက်ပြီးတောင်းတယ်။နံပါတ်၄ချက်ကတော့နားဖားအနေနဲ့ဒါအဲ့ဒါကိုညှင်းပယ်ပြီးတော့နောက်အခုကအာဏာဆက်ပြီးတော့ဒီနေရေးတွေဆက်သွားနေတယ်။နောက်နံပါတ်၃ချက်ကတော့ကျွန်တော်တို့အခုရေးခဲ့တဲ့ constitution ဆိုတာလည်းပဲသူကသူတို့ရေးတာ referendum ဆိုတာလည်းပဲဒါဘလုံးမတရားမျှတာတာမဟုတ်ဘူး။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ဒီconstitution อ่ะဒါတရားမဝင်တဲ့ constitution ဟာအခြေခံဥပဒေဖြစ်တယ်ဘယ်လို့မှလက်ခံနိုင်ကြမရှိဘူးဒါကြောင့်မလို့အဲ့ဒီအခြေခံဥပဒေကိုကျွန်တော်တို့အကြောင်းပြုပြီးတော့ရှေ့ကိုလာမယ်เนาะကျွန်တော်တို့ဒီအေးလုံးမဲ့ကျွန်တော်တို့လုံရက်ဒီအားလုံးကိုဒါနိုင်ငံတကာကနေပြီးတော့ကျွန်တော်လက်မခံပါနဲ့အတိမတ်မပြုပါနဲ့ဆိုတော့ကျွန်တော်တောင်းဆိုတယ်နောက်တစ်ချက်ကတော့ကျွန်တော်တို့နိုင်ငံတကာအနေနဲ့အခုတကယ်တမ်းလုံအောင်ပါကျွန်တော်တို့ဘဝပြီးမှာကတော့ကြွတွေ့ဆုံဇူနီပြီးတော့အဖြစ်ရှာဖို့တော့အဲ့ဒါကကျွန်တော်တို့တောက်လျှောက်တောင်းဆိုတယ်အဲ့ဒါတည်းကအခုအချိန်နေမှာလူတို့ကပို့ပြီးတော့စင်းရဲလာတယ်နောက်ပြီးနိုင်ငံရေးကျွန်တော်တို့ဒီအကျက်တဲကလည်းပို့ဖြစ်လာတယ်ဆိုတဲ့ခါမျိုးမှာအဲ့ဒါကအမြဲတမ်းရေးကြည့်တယ်အဲ့ဒါကိုပဲကျွန်တော်တို့ဖြစ်အောင်ကျွန်တော်တို့ဒီဝိုင်းပြီးတော့လုပ်ကြဖို့ပေါ့နော်အဲ့လိုလုပ်တဲ့နေရာမှာလည်းသူတို့ကမေးပါတယ်တော့ဘယ်လိုလုပ်ရမလဲဆိုတဲ့ခါကျကျွန်တော်တို့မြင်တာကတော့နိုင်ငံတကာနဲ့ပို့ပြီးတော့အင်အားရှိရှိပို့ပြီးတော့ကျွန်တော်တို့ခိုင်ခိုင်မာမာတင်းတင်းမာမာနဲ့ကျွန်တော်တို့သူဇီးနေပေါ့နော်အေးတရားနဲ့တရားနဲ့ကျွန်တော်တို့ညှိနှိုင်းပြီးတော့ကျွန်တော်တို့လုပ်ကြဖို့เนาะအဲ့ဒီခါမှာလည်းပဲအင်ဒိုနီးရှားအနေနဲ့ကဒီ region နဲ့ပေါ့ဒေသဆိုင်ရာမှာသူတို့အနေနဲ့တော့အင်အားရှိဆုံးနောက်နောက်ပြီးအစင်လာလည်းရှိတယ်ဒါကြောင့်မို့သူတို့အနေနဲ့တက်နေတဲ့လောက်ဥဆောင်ပြီးလုပ်ပြီးပါဆိုတော့ကျွန်တော်တောင်းဆိုပါတယ်နောက်တစ်ခုကလည်းပဲကုလကကုလသမဂ္ဂเนาะကျွန်တော်တို့လုံခြုံရေးကောင်စီကုလသမဂ္ဂအထူးကြီးညီလာခံကုလသမဂ္ဂကျွန်တော်တို့ဒုက္ခွင့်ရေး အဲဒီကော်မရှင်အဲ့ဒီမှာလည်းပဲအင်ဒိုနီးရှားအနေနဲ့ဒီမှာရင်းနဲ့ပတ်သက်ပြီးတော့ဒီပို့ပြီးတော့အားအင်လိုက်အားတယ်ပေါ့နော်ဒီထောက်ခံပြီးအကူအညီပေးပါဆိုပြီးကျွန်တော်ပြောတယ်ကျွန်တော်အဲ့ဒီမှာလည်းထောက်ပြပါတယ်ကျွန်တော်အရင်တော့ဆိုရင် UN Security Council မှာအင်ဒိုနီးရှားအနေနဲ့ကျွန်တော်တို့ဒီမှာရင်းနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ချဖို့မှာကောင်းကွက်မဲ့ပြီးခဲ့တာရှိပါတယ်အဲ့တော့ဒါကြီးကကျွန်တော်တို့မဖြစ်သင့်ဘူးဟုတ်တယ်အဲ့ဒီအဲ့ဒါကိုလည်းပြန်ပြီးတော့စဉ်းစားပေးပါဆိုတော့ကျွန်တော်ပြောခဲ့ပါ
ဟုတ်ကဲ့ဒေါက်တာဆောင်းခင်ဗျအခုလိုဖြေကြားပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျ